ယုံမရေဒီယိုမဂ္ဂဇင်းမြန်မာဘာသာအစီအစဉ်ကနေကြိုဆိုပါရစေ။ကြက်တရီမင်္ဂလာအဖျားဖျားနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ကြပါစေခင်ဗျာ။ယုံမရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ဒီအစီအစဉ်ကို arganyoma.org website နဲ့ arganyoma facebook page တို့ကနေဝင်ရောက်နားဆင်နိုင်ပါလေဖြစ်ပါတယ်။ကျွန်တော်ကတော့စက်ဝေရန်တိုင်းမှာဒီကနေ့အတွက်သတင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အာရကန်ယိုမာကရရှိထားတဲ့ဒီတစ်ပတ်သတင်းတွေထဲမှာတော့ရခိုင်ပြည်နယ်မှာခရူးကတဆင့်ယောဂကုသခံရသူ408ဦးတိရှိလာတယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါရယ်။ဒီသတင်းနဲ့အတူရခိုင်ပြည်နယ်အတွင်းကနေထိုင်သူတွေရဲ့လက်ပတဲ့လူနေထိုင်မှုဘဝရုပ်ပုံတွေတွေကိုတင်ဆက်ထားတဲ့သတင်းဆောင်ပါစီစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာခရူးကတဆင့်ယောဂကုသခံရသူ408ဦးတိရှိလာတယ်လို့ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောပါရယ်။အဲဒီယောဂကိုရခိုင်ပြည်နယ်မှာ2016ခုနှစ်အောက်တိုဘာလကစတင်တွေ့ရှိခဲ့တာဖြစ်ပြီး2018ခုနှစ်ဇန်နဝါရီလအထိ59ဦးပဲရှိခဲ့တာပါ။ဒါပေမဲ့အဲဒီနောက်ပိုင်းကနေအခုဩဂတ်လကုန်အထိတော့တန်တရာလူနာ900နီးပါးကိုစစ်ဆေးတဲ့အခါမှာ408ဦးတိရှိလာခဲ့တာဖြစ်ပါရယ်။အစတုန်းကရန်ကုန်မှာသွားစစ်ရတော့လူတိုင်းကိုမစစ်နိုင်ဘူး။သွေးကိုသွားပို့ရတဲ့ဒုက္ခကတော်တော်ကိုကြီးတယ်။အဲ့တော့ဒီမှာစစ်လို့ရအောင်ဆိုပြီးဒီကစစ်တွေကတက်ခွဲခန်းကိုမြင့်လိုက်တယ်။ဒီတော့ဒီမှာစစ်လို့ရတာပေါ့။ဆိုတော့လူတော်များများကိုအရင်ကထက်ပိုစစ်လာနိုင်တယ်။ဒါကြောင့်ဒီနှစ်မှာပိုတွေ့တာပေါ့။အများဆုံးကတော့15နှစ်အောက်ကလေးတွေပဲလို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးမှုဒေါက်တာကြည်လင်ကပြောပါရယ်။ရခိုင်ပြည်နယ်အတွင်းကပေါက်တော်မြို့နယ်မှာအများဆုံးဖြစ်ပွားလျက်ရှိပြီးမြောက်ဦးစစ်တွေကြောက်တော်နယ်ပုံနာကျွန်းမြို့နယ်တွေမှာလည်းအသင့်အတင့်ဖြစ်တာကိုတွေ့ရတယ်လို့ဖြစ်ပေါ်တဲ့သူတွေမှာလည်းအသက်15နှစ်ကလေးရွယ်တွေများတယ်လို့ဆိုပါတယ်။ဒါကြောင့်ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံတကာကကမ္ဘာ့ကျန်းမာရေးဖွဲ့ဝင်တွေပါဝင်ရန်ကုန်နဲ့နေပြည်တော်ကဆရာဝန်တွေလာပြီးအများဆုံးဖြစ်ပွားလေးရှိတဲ့ရခိုင်ပြည်နယ်တဲကမြို့နယ်ချို့ကိုလာရောက်ကွင်းစင်လေ့လာခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ရေချိုခရူးကနေတဆင့်ကူးဆက်တဲ့ကပ်ပါဘိုးကြောင့်ဖြစ်တဲ့တန်ကောင်ယောဂဟာချက်ချင်းဒုက္ခပေးတဲ့ယောဂမျိုးမဟုတ်ပဲနာသာရှည်ယောဂတစ်မျိုးဖြစ်ကြောင်းသိရပြီးကြာလာရင်တချို့မှာကြောက်ကက်ကသွေးယူတာကြောက်ကက်ရောင်တာအဆုတ်ရောင်တာတွေဖြစ်တတ်တယ်လို့ဆရာဝန်တချို့ကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတာကတော့စိုးရင်ရတဲ့အခြေအနေမဟုတ်ဘူးလို့ဆိုပါတယ်။လူ၊ကြွဲ၊နွားစတာတွေကစွန့်လိုက်တဲ့မစင်ထဲမှာပါလာတဲ့တန်ဦးကရေထဲကျပြီးတဲ့အခါမှာတန်ကောင်လေးတွေဖြစ်ပြီးခရုထဲရောက်သွားပြီးခရုထဲမှာဆက်လက်ကြီးထွားပြီးတော့ခြေထောက်နဲ့လက်တွေကနေတဆင့်အရေပြားကိုဖောက်ဝင်တာပါ။ဒါကတဆင့်လူတွေရဲ့ခန္ဓာကိုယ်ထဲမှာတက်ကြီးကောင်ဖြစ်သွားပြီးနှစ်ပေါင်း30အထိတောင်နေနိုင်ပြီးတော့တပြေးပြေးနဲ့လူကိုဒုက္ခပေးတဲ့တံပြားကောင်ဖြစ်လာပြီးယောဂကူးဆက်ထားတဲ့ခရူပောက်ဖွားမှုများတဲ့ရေချိုရေကန်တွေလေကွင်းတွေစမ်းကြောင်းတွေရေလောင်ကန်တွေရေလောင်တမန်တွေရှိတဲ့ဒေသတွေမှာဖြစ်တာလို့လည်းသိရပါတယ်ခင်ဗျာ။ယူမာရေဒီယိုမဂ္ဂဇင်းရဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းစီစဉ်နေပြီးမှာတော့ရခိုင်ပြည်နယ်ရဲ့လူမှုဘဝရသတွေကိုခန်းစားထင်ဟပ်စေမယ့်သတင်းဆောင်ပါအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ကွမ်မြူနယ်ကကန်းတာယာကန်းချေအကြောင်းကိုတင်ဆက်ပေးသွားမှာပါ။ဒီသတင်းဆောင်ပါကိုတော့ယူမာရေဒီယိုမဂ္ဂဇင်းသတင်းထောက်ကိုအောင်ကပေးပို့ထားတာဖြစ်ပြီးရခိုင်ပြည်တောင်ပိုင်းကအပြိုစင်ကန်းချေလို့ခေါင်းစဉ်အမည်ပေးထားတဲ့သတင်းဆောင်ပါလည်းဖြစ်ပါတယ်ခင်ဗျာ။ရခိုင်ပြည်နယ်ဆိုတာဘင်္ဂလားပင်လယ်ကမ်းရိုးတန်းတိုင်းတောင်မြောက်တန်းပြီးတည်ရှိနေတဲ့အတွက်ဒေသလိုက်ထင်ရှားလာတဲ့ကမ်းခြေနေရာတွေအများအပြားရှိနေပါတယ်။တန်တွဲမြို့နယ်ထဲမှာရှိပြီးကဘာကျော်ကမ်းခြေတစ်ခုအဖြစ်ကျော်ကြားလာတဲ့ငပလီကမ်းခြေဆိုတာရခိုင်ပြည်နယ်ထဲမှာပဲရှိတာပါ။ဒီလိုပဲဒေသလိုက်ထင်ရှားလာပါတဲ့တခြားကမ်းခြေတွေလည်းရှိနေပါသေးတယ်။ကွာမြို့နယ်ထဲကကွာကမ်းခြေနဲ့ကမ်းတာယာကမ်းခြေ၊မန်အောင်မြို့ကကအီးကမ်းခြေ၊ကြောက်ဖြူမြို့ကကြောက်ဖြူကမ်းခြေ၊စစ်တွေမြို့ကစစ်တွေကမ်းခြေစသဖြင့်တည်ရှိပေမဲ့ဒေသအတွင်းမြို့နယ်တွေကပဲအပန်းဖြေခီးလေလာရေးခီးအနေနဲ့လာရောက်လေရှိပါတယ်။ဒီတစ်ပတ်မှာတော့ကမ်းတာယာကမ်းခြေအကြောင်းကိုတင်ဆက်ပေးသွားမှာပါခင်ဗျာ။ကွာတန်တွဲကားလန်းပေါ်မှာတည်ရှိတဲ့ကမ်းတာယာကမ်းခြေဟာကွာမြို့ရဲ့မြောက်ဘက်16မိုင်ကွာဝေးပြီးတော့နမေကျော်ငပလီကမ်းခြေနဲ့65မိုင်တန်တွဲမြို့ကနေ62မိုင်လောက်ဝေးကွာတဲ့နေရာမှာရှိပါတယ်။3မိုင်လောက်ရှည်လျားတဲ့ပင်လယ်ကမ်းခြေမှာတဲတောင်ပြင်၊ကြောက်ဆောင်၊ကြောက်တန်းတွေအုံပင်တန်းတွေနဲ့လက်လက်ပပတည်ရှိနေတဲ့ကမ်းခြေတစ်ခုလည်းဖြစ်ပါတယ်။သူရဲ့ပြုပြင်စီရင်မှုမရှိသလောက်နေပါပြီးတော့တဘာဝအတိုင်းပဲတည်ရှိနေသေးတဲ့အတွက်အပြိုးစင်ကမ်းခြေလို့ဆိုရမှာပါလွန်ခဲ့တဲ့နှစ်20ကျော်လုံးကတော့ကမ်းတာယာကျေးရွာရဲ့လက်ပတဲ့တဘာဝကမ်းခြေတန့်စင်တဲ့ပင်လယ်လေးလက်ဆက်တဲ့ပင်လယ်စာအစားအစာတွေကြောင့်စိတ်ဝင်စားသူတွေကအပန်းဖြေကမ်းခြေတစ်ခုအဖြစ်ဖန်တီးဖို့ကြိုးစားခဲ့ပူပါတယ်က ကန်ဒါယာဘီချ်ရီစော့ဆိုတဲ့ဟိုတယ်တစ်ခုကို1995ခုမတ်လ24ရက်မှာဖွင့်လှစ်ခဲ့ပြီးအပန်းဖြေကမ်းခြေတစ်ခုဖြစ်လာခဲ့ပြီးပေမဲ့စီမံဆောင်ရွက်ပုံနီလန်းအားနည်းချက်တွေကြောင့်မအောင်မြင်ပဲပျက်စီးခဲ့ရတယ်လို့ဒေသခံဦးညိုတင်ကဆိုပါတယ
်တော်တော်ရဲ့စီစီကားဖြစ်တယ်ဒါပေမဲ့သုံးနှစ်လောက်မှာနည်းနည်းပါပါချာဖြစ်သွားတယ်သုံးနှစ်လောက်ပါပါချာဖြစ်တာကလည်းဘယ်လိုလဲဆိုတော့ကျွန်တော်အတွေ့အကြုံနဲ့ပြောရမယ်ကျွန်တော်ခဏခဏဝင်ထွက်နေတော့ဒီကဟိုဝင်ဆောင်မှုပေါ့သူကနှွေးထွေးသွားဝင်ဆောင်မှုမပေးနိုင်တယ်လို့ပေါ့အဲ့ခါကြတဲ့ခါအဲ့တဲ့တွေဟာတမျိုးတပုံပေါ့ဒီကျင်းနတ်မှုမရှိဘူးပေါ့အဲ့ပါပြီးတော့ကျွန်တော်အခုကုန်ခဲ့တဲ့ဆန်နှစ်ကျော်လောက်ကမာလာမုံတိုင်းမှာကျွန်တော်မုံတိုင်းတန်းကြောင့်အကုန်လုံးပြိုကျပျက်စီးသွားတယ
်နောက်ပိုင်းမှာဆယ်စုနှစ်တခုလောက်မထင်မရှားကမ်းခြေတစ်ခုအဖြစ်ဒိမ့်မြုပ်နေခဲ့ပေမဲ့2015ခုနှစ်နောက်ပိုင်းမှာဟိုတယ်တိစောက်ခဲ့တဲ့မြေနေရာကမ်းခြေတစ်လျှောက်ကတိမ့်စီးခံခဲ့ရတဲ့မြေနေရာတွေကိုမူလပိုင်ရှင်တွေလက်ထဲပြန်ပေးခဲ့တဲ့အတွက်ဒေသခံတွေကအပန်းဖြေကမ်းခြေတစ်ခုဖြစ်လာမလားလို့မျှော်လင့်စူးစမ်းနေကြပါပြီဒီလိုပဲတဘာဝပင်လယ်တွေနဲ့တန့်စင်တဲ့ပတ်ဝန်းကျင်ကိုအလိုရှိသူတချို့ကလည်းမိနေရာဝယ်ယူပြီးနေထိုင်လာကြတာတွေလည်းရှိနေပါတယ
်။အန်တီတို့ကဒီမှာကျမ်းမာရေးအတွက်လင်မယန်းမြောက်တွေမှာလာနေတာပေါ့နော်။ဟောအန်တီမျိုးသားကနှလုံးအန်ဂျီယိုဂရမ်လုပ်ထားတယ်။ကျမ Heart Abnormal ပေါ့။လေရှူမဝဘူး။အဲ့တည်းဒီကမ်းခြေမှာလာပြီးတော့ခြံလေးဝယ်ပြီးနေပါတယ်။စိတ်လည်းမြိုင်လို့ခြံမှာနာမည်တက်ပြီးတော့အန်တီတို့နေတယ်။တငယ်ချင်းတွေလည်းလာလေတဲ့အခါကျတော့တို့ကဒီရတာကိုသိတယ်ပေါ့နော်။ကိုနေရတာကျမ်းမာလာတယ်ကျမတို့အတွက်အရန်အဆင်ပြေပါတယ်ဒီမှာနေရတာရှင့်ဒီဒေသကလူတွေကလည်းအရန်ချစ်ဖို့ကောင်းပါတယ်ကူညီကြပါတယ
်အခုလိုပြောပြခဲ့တာကရန်ကုန်မြို့ကနေကမ်းသာယာရွာကလေးမှာနေထိုင်ဖို့ရောက်လာတဲ့ဒေါ်ရင်ရင်အေးပါသူတို့ဇနီးမောင်နှံကတော့သူတို့ရဲ့ခြံကွက်လေးထဲမှာနေထိုင်ရင်းနဲ့ပဲပန်းပင်လေးတွေတီးပင်စားပင်လေးတွေစိုက်ရင်သုံးနှစ်အတွင်းကျမကြီးလည်းပိုကောင်းလာတယ်လို့ဆိုပါတယ်2019ခုနှစ်ထဲမှာရခိုင်ပြည်နယ်ဆိုးရွားကဒေသဖွံ့ဖြိုးရေးအတွက်စီးပွားရေးနဲ့ခရီးသွားလာရေးဇုန်တွေတက်မှတ်ပြီးဆောင်ရွက်ဖို့ရည်မှန်းထားတဲ့အထက်မှာကမ်းသာယာကမ်းခြေလည်းပါဝင်နေပါတယ်။ဒါပေမဲ့နိုင်ငံတကာကခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့လိုအပ်ချက်တွေကလည်းရှိနေသေးတာပါ။ရွှေမိတ်တစ်ဆိုတဲ့နာမည်နဲ့တာမန်စားတောက်ဆိုင်လေးဖွင့်လှစ်ထားတဲ့တင်းတင်းလဲကတော့အခုလိုပြောပြပါရယ်ခင်ဗျာ
။ဒီနေရာကတော့ဧည့်သည်တော်တော်များများလာလို့ရှိရင်ဟာဘာလို့ဟိုမတိုးတက်သေးတာလဲ။ဘလို့ကြောင့်ဒီဟာလေးကလှပပြီးတော့ကန်တဲခြင်းနဲ့နေခြင်းနဲ့ဒီနေရာဟာအရန်ကိုရေကူးလို့လည်းကောင်းတယ်။တန်ရှင်တက်ရတဲ့ဒါဘလို့ကြောင့်မတိုးတက်တဲ့တရားလို့ပြောပါရယ်။အဲ့ဒါကြောင့်မလို့ကျမတို့အမြင်ကတော့ဟိုဒီနေရာမှာမီးလည်းမရရှိသေးဘူးရေကတော့ဆယ်ရှိတယ်ရေလည်းရှိတယ်အဲ့ဒါဘလို့မြင်လဲဆိုတော့မပြုတ်ပြင်ပေးမဲ့အနေထားဟိုဖြစ်စေချင်တာလူကြီးတွေပြန်ပြီးကြည့်စေချင်တာပေါ့နော်ကျမလည်းတိတ်ပြီးတော့မပြောတော့မပြောတတ်ဘူ
းရန်ပန်ရန်ကာတော့နိုင်ငံခြားသားခီးသွားတွေလာရောက်တတ်တယ်လို့ပြည်တွင်းခီးသွားတွေလည်းလာရောက်တတ်ကြပါတယ်အထူးသဖြင့်ပွင့်လင်းရာတွေမှာလာရောက်တတ်ကြပြီးမိုးတဲထန်တဲ့အချိန်မျိုးဆိုရင်တော့လာရောက်သူမရှိတဲ့လောက်နေပါတယ်။ခီးသွားလာရောက်တဲ့အချိန်မှာလည်းလိုအပ်ချက်တွေရှိနေသေးတာကြောင့်ညအိတ်ညနေတဲခိုနိုင်တာတော့မရှိသေးပါဘူး
။ခုကျွန်တော်ရှိတဲ့ဒီတက်ခိုကားလေးတွေအဆောက်အဦလေးတော့နဲ့မပြည့်စုံပါဘူး။ခုတကြံရက်တုန်းကဆိုရင်ကျွန်တော်ဒီမှာဆိုရင်တော်တော်လေးချိန်ညစ်သက်သက်ပါဗျ။တော်တော်တကြံရက်မှာမေးကြတဲ့တဲရာမရှိလို့ကိုတွေကကျွန်တော်အိမ်မှာဆိုရင်လည်းအဲ့လိုပေါ့ဧည့်သည်တွေ30လောက်ရှိတယ်ကျွန်တော်အိမ်မှာလည်းကျွန်တော်အပေါ်ရမှာနဲ့ဟိုဘက်နဲ့ကျွန်တော်ဒီအဲ့တဲ့ဒီအခမဲ့အကုန်လုံးအပေါင်းသမဂါတွေတွေးလို့မွေးလို့ပေါ့အဲဒီတကြံအကျိုးနေရနေပြီးတော့ဟိုအတက်နေအထိအဲ့လိုကျွန်တော်တွေးမွေးပြီးတော့ဟောပြပါတာဟိုတက်ခိုးကနေမရှိတော့ကျွန်တော်ဟိုတင့်ကူဟိုအပေါ်ကနေကန်ဆတ်လိုဟာမျိုးတွေမိုးပြီးတော့နိုင်ငံသားအများလာကြတယ်အဲ့ဘက်မှာကျွန်တော်ဘက်မှာပဲနေကြတယ်ကျွန်တော်ဘက်မှာဟိုဘက်ကတီးတန်းလေးဖြစ်နေတော့အဲ့ဘက်မှာဟိုအဲ့စရာဒီတိုင်းခင်းပြီးတော့မှတားလိုက်စီးလိုက်ပေါ့6ယောက်တော်တော်9ယောက်တော်တော်6ယောက်တော်တော်အဲ့လိုတွေ့ပါလေနေခင်ဗျာဟုတ်လားအဲ့လိုညတော့လည်းမနေကြပါဘူးခင်ဗျာ
တချိန်ကဟိုတယ်စီမံကိန်းအနေနဲ့ဒိန်းစီခံထားရတဲ့မြေတွေကလည်းလွန်ခဲ့တဲ့9နှစ်အတွင်းဒေသခံတွေလက်ထဲကိုပြန်လည်ပေးအပ်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းကမ်းသာယာရဲ့အလားအလာကောင်းကိုသိရှိသူတချို့ကတော့မြေကွက်တွေဝယ်ယူထားတာရှိပေမဲ့အပန်းဖြေကမ်းခြေဖြစ်လာဖို့အခြေခံလိုအပ်ချက်တွေတောင်မပြည့်စုံသေးပဲရှိနေတာပ
ါကျွန်တော်ပြောတဲ့အရာတစ်ခုရှိတာမိမရသေးလမ်းကလည်းတိတ်မကောင်းသေးပေါ့တကယ်လို့လမ်းကောင်းလာမယ်မိရလာမယ်ဆိုရင်လုံဝန်ချင်းတွေကလည်းလုံးလိမ့်မယ်လို့ကျွန်တော်လည်းမျောလင့်တယ်လှုပ်လက်လှုပ်စေချင်ပါတယ်တိုးလက်တိုးတက်စေချင်ပါတယ်တားအဖို့မျိုးတိုးတက်စေချင်တယ
်ကဘာကျော်ငပလီကမ်းခြေမှာဟိုတယ်ကြီးတွေစားတောက်ဆိုင်တွေနဲ့ကမ်းခြေရဲ့မြင်ကွင်းကိုပိတ်ဆို့တယ်လို့ဖြစ်သွားတဲ့အပြင်အများပြည်သူအတွက်အပန်းဖြေနိုင်မယ့်နေရာနည်းပါးတာတဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်မှုအားနည်းချက်တွေရှိနေတဲ့အတွက်တန့်ရှင်းမှုမရှိဘဲဖြစ်လာတာတွေကြောင့်အလားဆုံးကမ်းခြေဖြစ်ကတဖြည်းဖြည်းအစ်စ်နှိမ့်ကျလာနေပါတယ်ကမ်းသာယာကမ်းခြေကိုတော့တဘာဝအတိုင်းမပြတ်မစီသေးပဲရှိနေစေချင်ကြတယ်လို့ထိန်းသိမ်းမှုကြိုတင်ဆောင်ရွက်နေကြပါပြီကန်တာယာမှာလာရောက်အခြေချနေထိုင်တဲ့ဒေါ်ရင်ရင်အေးကစုပေါင်းတန့်ရှင်ရေးမှာပါဝင်လောက်ကင်နေရင်းနဲ့အခုလိုပဲပြောပြပါဗျာ ကန်းကြီးကိုတန်းရှင်းတန်းရှင်းပြီးတော့တာယာလာပါမှာဖွံ့ဖြိုးတိုးတက်အောင်ပေါ်လာပြီးအင်ဗက်လုပ်တဲ့လူတွေလာမှာပဲဒီကန်းကြီးကတိုးတက်မယ်ကန်းကြီးအရန်ကောင်းတဲ့အရန်လာပါတယ်ဟိုဒီလိုကန်းကြီးမျိုးမြန်မာပြည်မှာအလားဆုံးလို့ကျွန်မထင်ပါတယ်ဒေတာခန်တွေကတော့ကုဒေတာရဲ့အလုပ်ကိုင်ခွင့်လန်းတစ်ခုဖြစ်တယ်လို့ဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ကူးရှိတယ်လို့တော့စမ်းသပ်လုပ်ကိ ပတန့်ရှင်ဖို့ကိုယ်တိုင်ပါဝင်စ조사နေကြပါပြီ။တကယ်တော့ကန်းသာယာကန်းချေဆိုတာရန်ကုန်နဲ့တိတ်မဝေးလာတဲ့နေရာတစ်ခုပါ။ရန်ကုန်မြို့ကနေဘရင်တော်တရားကိုဖျက်ကျော်ပြီးလိုင်သာယာညောင်တုံးလမ်းတိုင်းလာရပါတယ်။အဲ့ဒီကညောင်တုံးစက်ကော့လမ်းကနေတဆင့်ငတိုင်းချောင်းကွာလမ်းကိုရောက်တာနဲ့ကန်းသာယာကန်းချေကိုရောက်ဖို့ကတော့မဝေးတော့ပါဘူး။ရခိုင်ရိုးမတောင်တန်းရဲ့တောင်ဘက်ဆုံးပိုင်းကို58မိုင်ကားနဲ့ဖျက်ကျော်လာပြီးရင်တော့ကွာမြို့ကိုရောက်ပါပြီ။ရန်ကုန်မြို့ကနေကန်းသာယာကန်းချေတီဆိုရင်တော့125မိုင်ကားလမ်းနဲ့လာရမှာပါတကယ်တော့မြန်မာနိုင်ငံရဲ့အထင်ကရစီးပွားရေးမြို့တော်ကြီးနဲ့မိုင်100ကျော်လောက်ကားမောင်းချိန်6နာရီက9နာရီလောက်ပဲဝေးကွာတဲ့နေရာကရခိုင်ပြည်နယ်တောင်ဘက်စွန်းမြို့ကလေးကန်းသာယာကန်းချေဒေသခံတွေကတော့အခုတက်ပို့ပြီးဖွံ့ဖြိုးတင်တဲ့စံတာရှိနေကြတာပါ
ကိုရီးယားကတော့ဖွံ့ဖြိုးစေချင်တာပေါ့ဒါပေမဲ့အရှေ့အသာကောင်းရင်တော့ဖွံ့ဖြိုးလာမယ်လို့လည်းပြောနေတာပါတယ်အင်ကာကတော့ကောင်းတင်တဲ့တော့ကောင်းနေပြီလို့ထင်ပါတယ်ဒါပေမဲ့ထိရောက်တင်းတော့မထိရောက်သေးဘူးလို့ထင်ပါတယ်
။တန်တွဲကလာရင်ပဲဖြစ်ဖြစ်ရန်ကုန်ကလာရင်ပဲဖြစ်ဖြစ်စိမ့်ဆူလာတဲ့လေကွင်းတွေရုံမတောင်ပေါ်ကအပူပိုင်းတက်တော်တွေတဘာဝပေါက်ပင်တွေရဲ့အေးမြငြိမ်သက်တဲ့အငွေ့အသက်တွေလမ်းတလျှောက်ရန်ဖန်ရန်ကတွေ့မြင်ရမယ်ဘင်္ဂလားပင်လယ်ကမ်းခြေနဲ့ပင်လယ်ပြပြနဲ့တဲတောင်ပင်တွေခလန်းလန်းကကျွန်းငငယ်လေးတွေနဲ့တန်ငါလေးတွေစတဲ့စုံလင်လာတဲ့မြေမျက်နဲ့တွင်ပြင်ပုံတံမျိုးစုံရဲ့မြင်ကွင်းကိုတော့ဒေနီယာမားမှာအခုလိုခီးတစ်ခုထဲမှာတွေ့မြင်ရမယ်လို့မထင်ပါဘူး။ကန်းသာယာကန်းချေကဒေတာခန်တွေကတော့သူတို့ရဲ့ရက်ရွာမှာလာရောက်အခြေချမဲ့သူတွေစီးပွားရေးလုပ်ကင်မဲ့သူတွေအပန်းပြေလာရောက်မဲ့သူတွေရောက်လာလိမ့်အောင်မယ်လို့မျှော်လင့်နေကြပါတယ်ဒါပေမဲ့လည်းလိုအပ်ချက်အနည်းငယ်တော့ကျန်နေသေးတာပေါ့ခင်ဗျာယူမာရေဒီယိုမဂ္ဂဇင်းရဲ့အပတ်စဉ်ရေဒီယိုအစီအစဉ်ဒီမှတင်ပြီးဆုံးပါပြီ။နောက်သတင်းပတ်ဒီမှာလည်းဆက်လက်နားဆင်ဖို့ဖိတ်ခေါ်လိုက်ပါရစေ။ဒီအစီအစဉ်ကိုသတင်းများပေးပို့လိုတာဝေဖန်အကြံပြုလိုတာတွေရှိရဆိုရင် info@arkanyoma.org နဲ့ yomaradio@gmail.com တို့ကိုအီးမေးလ်နဲ့ဆက်သွယ်ပေးပို့နိုင်တယ်လို့09255165772ကိုလည်းတယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခေါ်ဆိုနိုင်ပါတယ်လို့ဖိတ်ခေါ်ရင်ကျွန်တော်တို့အစီအစဉ်ကိုဒီတင်ပေးရနာပါရစေခင်ဗျာ။သောသာရှင်များကိုစိတ်နှပြကျမ်းမာရွှင်လန်းနိုင်ကြပါစေခင်ဗျာ။